ဟုတ်ပါရှင်ပါခင်ဗျာအောက်တိုဘာလ22ရက်ချိုင်းနာတိုင်ယာလော့စားဆောင်မှာမြန်မာနိုင်ငံအတွင်းကစဉ်ကျင်တဲ့ပတ်လည်ပြဿနာဆိုတဲ့ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်ပြီးခဲ့တဲ့2018ခုနှစ်ကမြန်မာနဲ့တရုတ်ကြား CMEC လို့ခေါ်တဲ့တရုတ်မြန်မာစီးပွားရေးစဉ်ကျင်လမ်းစီမံကိန်းကိုသဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်အဲ့ဒီစီမံကိန်းဟာတရုတ်ရဲ့စဉ်ကျင်တဲ့ပတ်လည်စီမံကိန်းကြီးရဲ့အရေးကြီးတဲ့အစိတ်အပိုင်းတစ်ခုဖြစ်ပါတယ်ဒီနေ့အချိန်မှာတော့အဲ့ဒီ CMEC စီမံကိန်းဟာမြန်မာတပ်မတော်နဲ့လူမျိုးစုလက်နက်ကိုင်အဖွဲ့တွေရဲ့တိုက်ပွဲတွေကြမှာနှိမ့်ညွတ်နေပါတော့တယ်တဲ့ CMEC စီမံကိန်းကွန်ရက်ဟာမိုင်1500ကျော်ရှိပါတယ်အဲ့ဒီထက်မှာမြေထားလမ်းသစ်တွေကုန်သွယ်ရေးဇုန်တွေနဲ့တခြားအဓိကရတည်ဆောက်ရေးစီမံကိန်းတွေပါဝင်နေတာပါအဲ့ဒီစီမံကိန်းဟာစီးပွားရေးချို့တက်နေတဲ့မြန်မာနဲ့မြန်မာတဲ့စီးပွားရေးပို့ပြီးတော့ကောင်းမွန်ပေမဲ့ကုန်ရင်းပိတ်ဖြစ်နေတဲ့ယူနန်ပြည်နယ်ကိုချိတ်ဆက်ဖို့ပါလို့လဲဆောင်းပါးကဖော်ပြပါတယ်ဒါပေမဲ့မြန်မာနိုင်ငံတွင်းကလက်နက်ကိုင်ပဋိပက္ခတွေနဲ့တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုကိုမနှိမ့်ညွတ်တဲ့အနေအထားတွေကြောင့် CMEC စီမံကိန်းရဲ့ရှေ့ရည်ကမရေမရဖြစ်နေရတယ်လို့ဆောင်းပါးကဆိုပါတယ်တကယ်တော့မြန်မာမှာ2011ခုနှစ်အကြမ်းသားတပိုင်းအစိုးရတက်လာပြီးကြတဲ့ကတခြားနိုင်ငံတွေရဲ့ရင်းနှီးမြှုပ်နှံမှုတွေနဲ့တရုတ်ပြည်ရဲ့ရင်းနှီးမြှုပ်နှံမှုတွေကပိုပြီးတော့သတိထားစရာဖြစ်လာပါတယ်2018ဩဂုတ်လကဆိုရင်ကြောက်ဖြူချင်းနဲ့စိန်ကန်စီမံကိန်းရဲ့အရွယ်အစားကို80ရာခိုင်နှုန်းလျှော့ချခဲ့လို့ကုန်ကြစရိတ်ကအမေရိကန်ဒေါ်လာ9ဘီလီယံစာ 1.3 ဘီလီယံဖြစ်သွားခဲ့ပါတယ်ဒါကလည်းမြန်မာအနေနဲ့တရုတ်ရဲ့အကျိုးဝင်ထုတ်ပြီးသွားမှာဆိုလို့ဖြစ်ပါတယ်တဲ့။ဒါအပြင် CMEC စဉ်ကြံလမ်းစီမံကိန်းကိုလည်းအသစ်ပြင်ဆင်နိုင်ခဲ့လို့တခြားပြည်ပရင်းနှီးမြှုပ်နှံမှုတွေကိုပါခွင့်ပြုလာနိုင်ခဲ့ပါတယ်။အခုဆိုရင်တရုတ်က CEME မှာအဆိုပြုထားတဲ့စီမံကိန်း38ခုထဲက9ခုကိုသာမြန်မာအစိုးရကခွင့်ပြုခဲ့ပါတယ်။တရုတ်အနေနဲ့ CMEC စီမံကိန်းအောင်မြင်ခြင်းနဲ့ဆိုရင်မြန်မာလူထုရဲ့ယုံကြည်မှုကိုရရှိအောင်ကြိုးပမ်းရမှာလိမ့်မယ်တဲ့။အကျိုးရှိရေးကိုအပြုံးနဲ့မဟုတ်လက်တွေ့ဆောင်ရွက်ပြရမှာဖြစ်ပါတယ်။သူတို့ဖြင့်နေဆက်ဒေသတွေမှာပါတိုင်းပြည်ဖွံ့ဖြိုးတိုးတက်မှုရဲ့အကျိုးဖလှကိုမြန်မာစစ်ဘုတ်ချုပ်တွေနဲ့ခရူနီတွေကသာရရှိခံစားဖို့မဟုတ်ဘဲပြည်သူအလုံးခံစားနိုင်ဖို့ဖြစ်ရပါမယ်လို့လည်းဆောင်းမကဖော်ပြပါတယ်ဒီလိုမှမဟုတ်ရင်တော့ပြည်ထောင်ခတ်တွေကြောင့်တရုတ်ရဲ့စီမံကိန်းတွေထိခိုက်သွားနိုင်မယ်လို့လည်းဆိုပါတယ် CMEC စီမံကိန်းတွေကအထင်ရှားဆုံးတစ်ခုကတော့မူဆယ်ကနေမန္တလေးကိုဆက်သွယ်မဲ့အမေရိကန်ဒေါ်လာ9ဘီလီယံလောက်ကုန်ကြမဲ့မြေထားလမ်းစီမံကိန်းဖြစ်ပါတယ်အဲ့ဒီကြထားလမ်းဟာ268မှာရှိတဲ့မြေထားလမ်းစီမံကိန်းဖြစ်ပါတယ်။ယူနန်ပြည်နယ်တွင်းကတာလီနဲ့ဆွီလီရထားလမ်းနဲ့ချိတ်ဆက်မှာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီစီမံကိန်းနဲ့ပတ်သက်တဲ့သဘာဝပတ်ဝန်းကျင်နဲ့လူမှုရေးဆိုင်ရာတရားမှုအတိုင်းအတာတွေကိုသိရှိဖို့လိုနေပါသေးတယ်။နောက်တစ်ဆင့်ကတော့ကြောက်ဖြူချင်းနဲ့စိတ်ကန်းအထူးစီးပွားရေးဇုန်နဲ့ရန်ကုန်ကိုဆက်သွယ်ဖို့ဖြစ်ပါတယ်။အဲ့ဒီမှာတရုတ်ဆက်သွယ်တည်ဆောက်ရေးကုမ္ပဏီတစ်ခုကအေက3,800ကျော်အကျယ်ဝန်းရှိတဲ့ရန်ကုန်မြို့တည်စီမံကိန်းကိုတည်ဆောက်မှာဖြစ်ပါတယ်။အဲ့ဒါတွေတည်ဆောက်ဖြစ်တဲ့ဆိုရင်တော့မြန်မာနိုင်ငံအသွင်ပြောင်းလဲသွားွယ်ရှိပါတယ်တဲ့မြန်မာရှေ့ကြီးဟာလည်းတရုတ်နဲ့ပုံမူနီးကပ်သွားမှာပါဒါပေမဲ့မင်းစရာရှိတာကဘလို့အနာဂတ်မျိုးကိုမြန်မာကလိုချင်တာပါလဲဆိုတာပါပဲလို့ဆောင်းမကမေကွန်းထုတ်လိုက်ပါတယ်ခင်ဗျာတော်တော်ရှင်များခင်ဗျာအော်တိုဘာလ29ရက်ကုလသမဂ္ဂရဲ့လူသားချင်းစာနာကူညီရေးချိတ်ဆက်ဆောင်ရွက်မှုရုံးရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ Rolly Web စာမျက်နှာမှာမြန်မာအမျိုးသားရေးလက္ခဏာရှာဖွေခြင်းဆိုတဲ့ဆောင်းမတစ်ပုဒ်ဖော်ပြခဲ့ပါတယ်ဆယ်စုနှစ်ပေါင်းအတော်ကြာစစ်တပ်အစိုးရအောက်ကိုရောက်ခဲ့ရတဲ့မြန်မာနိုင်ငံရဲ့ပထမဦးဆုံးရွေးကောက်ခံ NLD အစိုးရဟာလက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်ရခိုင်ပြည်နယ်ပြည်ထနာစတာတွေနဲ့ရင်ဆိုင်နေရပါတယ်။အဲ့ဒီပြည်ထနာနေရဟာနိုင်ငံတည်ငြိမ်ရေးအထူးသဖြင့်လာမယ့်2020ရွေးကောက်ပွဲအတွက်အလုံးမဲ့အရေးကြီးပါတယ်တဲ့။မြန်မာနိုင်ငံမှာတရင်သားမျိုးနွယ်စုဘာသာစကားဘာသာရေးနဲ့တမိုင်းကြောင်းတွေစုံလင်ထွေပြားသလိုအရေးလည်းကြီးပါတယ်။ဒါပေမဲ့ဒီလိုစုံလင်ထွေပြားတဲ့အပေါ်ပြည်ထောင်စုကိုလိုနီကာလလွတ်လပ်ရေးရခါစားကာလနဲ့စစ်အုပ်ချုပ်ရေးကာလစတဲ့မြန်မာခေတ်ပြိုင်တပိုင်းတစ်လျှောက်လူမျိုးရေးအစွဲတွေနဲ့ရင်ဆိုင်ခဲ့ရတာပါလက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့လူဝင်ကြဒုက္ခသည်ပြဿနာဟာလည်းအဲ့ဒီလူမျိုးဘာသာကွဲပြားနေတဲ့လူအတိုင်းအဝိုင်းတွေရဲ့ရားမှာညံ့နေခဲ့ရတာ1948လွတ်လပ်ရေးနဲ့အတူပေါက်ဖွားလာခဲ့တာပါတဲ့2015မှာတနင်္ဂနွေလုံးအပြည့်ရသဘောတူ SCA လက်မှတ်ရေးထိုးခဲ့ကြပြီးမဲ့ဒီနေ့မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာမရေရာလာသေးပါဘူးတဲ့ရခိုင်ပြည်နယ်မှာဘာသာရေးပဋိပက္ခတွေပေါ်ပေါက်လာခဲ့ပြီးတဲ့နောက်2016-2019အာဆာအကြမ်းဖက်တိုက်ခိုက်မှုကဆက်လို့တိမ့်နဲ့ချီတဲ့မွတ်စလင်ဘာသာဝင်တွေဘင်နော့ဒစ်ဘက်ကိုထွက်ပြေးခဲ့ကြပြီးတဲ့နောက်အခုထိပြဿနာကပြည်လည်မှုမရသေးပါဘူးဒီပြဿနာနှစ်ရဟာဒေါ်ဆန်းစုကြည်ရဲ့ NLD အစိုးရရဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေကိုစိန်ခေါ်နေတာလည်းဖြစ်ပါတယ်လို့ဖော်ပြထားပါတယ်ခင်ဗျာ